တော်ရရှင်မခင်ဗျာဘုန်းတော်ကြီးကျောင်းကဓမ္မယုံတစ်ခုအတွင်းလူမျိုးစုံစုယုံထိုင်းနေကြစဉ်တစုံတယောက်ကသီလသမာဓိပညာရဖို့ဘာသာရေးစကားပြောကြရမှာမသိတော့တဲ့ဥပမာတစ်ခုနဲ့စတင်လိုက်ပါတယ်ငားများကြပြီဆိုမှတော့တဲ့ငားရဖို့အရေးကြီးတယ်တဲ့ဒီတော့နောက်တယောက်ကငားများတဲ့နေရာမှာငားရဖို့အရေးကြီးတယ်ဆိုပေမဲ့ရတဲ့ငားအရေးအတွက်ကနည်းနေလို့ပဲဖြစ်မှာလေများများရပြီဆိုပြန်ရင်လေအကောင်သေးသေးလေးတွေဆိုရင်မလုံးမလဲတဲ့အကောင်ကြီးကြီးနဲ့များများရဖို့အရေးကြီးတာပေါ့တဲ့ဒီတော့နောက်တစ်ယောက်ကငားများတဲ့နေရာမှာဘာငားပဲရရကြီးကြီးသေးသေးနည်းနည်းများများရရင်ပြီးရောဆိုပြီးတွေးခေါ်တာဟာသိပ်အဆင့်မရှိဘူးတဲ့ငားများတဲ့နေရာမှာတွေးကြရ8000ငားတွေမဟုတ်ပဲငချင်းလူချင်းငချင်းငပတ်လူချင်းငပတ်ငခူးငရင်ငပုံနာကိုကြိုက်တဲ့ငားကိုပဲရအောင်မြားနိုင်ဖို့အရေးကြီးတယ်တဲ့ဘယ်ငားဟာဘယ်ငစားကိုကြိုက်တယ်ဆိုရက်သက်ဆိုင်ရာငစားတွေကွဲပြားနေတာကိုအခြေခံပြီးတော့ငစားတတ်တယ်မယ်ဆိုရင်ဘယ်ငားကိုသာရအောင်မြားမယ်ဆိုရက်အဆင့်မြင့်ငားဖန်းပညာကိုရောက်လာမှပဲလို့ပြောပါတယ်အဲ့ဒီနေရာမှာနောက်ပုဂ္ဂိုလ်တူကညရဲ့ချောင်းရဲ့အင်းရဲ့အိုင်ရဲ့ဆိုပြီးတော့ရေတွေရှိနေတိုင်းအဲ့ဒီရေတွေထဲမှာငါအမျိုးစုံရှိနေတာမဟုတ်ပါဘူးတဲ့တချို့ရေတွေထဲမှာငါချင်းမရှိဘူးတဲ့ငါချင်းမရှိတဲ့ရေထဲမှာငါချင်းကြိုက်တတ်တဲ့ငစားကိုတတ်ပြီးတော့ငါချင်းရအောင်ဖမ်းမယ်ဆိုပေမဲ့ငါချင်းမရနိုင်ပါဘူးတဲ့ဒါလည်းဟုတ်နေတာပဲအဲ့ဒီပုဂ္ဂိုလ်ကပဲဆက်ပြီးပြောပြန်ပါလေမြစ်ပဲဖြစ်ဖြစ်အင်းအိုင်ချောင်းမြောင်းပဲဖြစ်ဖြစ်ငားများတဲ့နေရာမှာတကယ်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာအပေါ်ယံရေမျက်နှာပြင်ကိုကြည့်လိုက်ုံနဲ့ရေအောက်ထဲမှာဘာငားတွေရှိတယ်ဆိုတာသိနိုင်တယ်တဲ့အဲ့ဒီငားတွေတဲကမှသူဖမ်းညင်တဲ့ငားကိုရွေးပြီးမရမကဖမ်းနိုင်မှုသိအရေးကြီးတယ်တဲ့အဲ့ဒါငားများခြင်းရဲ့အဆင့်မြင့်ပညာရပဲလို့ပြောပါတယ်ဒီမှာရင်အတော်ကြာကြာဘာမှမပြောဘဲငြိမ့်နေတဲ့ပုဂ္ဂိုလ်ကြီးတူကငားများခြင်းရဲ့ရည်ဝဲချက်နဲ့အရသာခံမှုငားများခြင်းရဲ့အနုပညာမြောက်မှုမမြောက်မှုအစိတ်ပိုင်းတွေကိုစတင်ဆွေးနွေးပါတယ်ဘာငားရရချက်စားဖို့ကြော်စားဖို့ကင်စားဖို့ဆိုတဲ့အဆင့်ဟာအခြေခံအဆင့်မူကြိုအဆင့်မှာဖြစ်တဲ့အကြောင်းဘာတွေပဲရရများများရရမယ်ဆိုတဲ့အဆင့်ဟာမူလရန်အဆင့်သာဖြစ်တဲ့အကြောင်းများများနဲ့ကြီးကြီးတွေရရမယ်ဆိုတဲ့အဆင့်ဟာအလေရန်အဆင့်ဖြစ်ကြောင်းကိုကြိုက်တဲ့ငားကိုပဲရအောင်ဖမ်းမယ်ဆိုတဲ့အဆင့်ဟာအထက်တန်းငားဖမ်းပညာဖြစ်တဲ့အကြောင်းအဆင့်တွေခွဲပါတယ်မမြင်ရတဲ့ရေဩကငားတွေကိုခံမှန်းပြီးတော့ထိုးတွင်သိမြင်နိုင်တာတွေကိုတော့ကောလိတက္ကသိုလ်အဆင့်ဖြစ်လာပြီလို့ဆိုပါတယ်ဒီတဲ့မြင့်မို့ကတော့ငါးဖန်ရင်သမာဓိကိုထူထောင်ဖို့ခန္တီဆိုတဲ့သီးခံစိတ်ရှိခြင်းကိုမတည်ဖို့ဘာညာနဲ့သီလသမာဓိပညာပိုင်းကိုဥတည်ပြီးပြောလာပါတယ်ဒီချိန်မှာပဲဆရာတော်ဘုရားကြီးဓမ္မယုံထဲကိုကြွလာပါတယ်ဆရာတော်ကြီးကအားလုံးအနေနဲ့သီလသမာဓိပညာရကြဖို့ကြိုးပမ်းတဲ့နေရာမှာငါများတာနဲ့ဥပမာထားပြီးပြောကြဆိုကြတာကိုတစ်ဖက်ခန်းကနေပြီးစလေဆုံးကြားနေရပါကြောင်းမိန့်တော်မူပါれလောကုတ္တရာဆိုင်ရာသီလသမာဓိပညာအကြောင်းဆွေးနွေးကြရမှာဒီတဲ့ကောင်းတဲ့ဥပမာပေးနိုင်ရင်ဒီတဲ့သင့်မြတ်တဲ့ဥပမာပေးနိုင်ရင်ပို့ပြီးတော့သင့်တယ်မဲလို့မိန့်မာတာကြားနာခဲ့ရမှုပါれခမညာဆက်လက်တင်ပြပါမယ်ကျမ်းစာထားကြပါလိမ့်ကျွန်တော်ဖြေပါ